မင်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါရှင်။အခုပထမဆုံးမန္တလေးတိုင်းစင့်ကိုင်ကရွာတွေမှာစစ်တပ်ကမြေတွေသိမ်းသွားလို့ပါဆိုပြီးတော့ပေးပို့လာတဲ့စာကိုတင်ပြပေးခြင်းပါတယ်။ဒီစာကတော့ RFA Viber ကနေပေးပို့လာတာပါ။2021နှစ်မကုန်ခင်ကစင့်ကိုင်မြို့နယ်ကရွာ၄ရွာမှာစစ်ကောင်စီတပ်ကတပ်ပိုင်မြေဆိုပြီးဘိုးဘွားပိုင်ချက်မြေတွေကိုသိမ်းသွားပါတယ်။စစ်ကား14စီးလက်နက်အပြည့်နဲ့လာသိမ်းသွားတာပါတဲ့အခုဆိုရွာရဲ့ဘုံကြီးချောင်းတွေရဲ့ပဲကျန်ပါတော့တယ်ကျွန်တော်တို့ရွာကလည်းတောသူတောင်သားများပါတယ်ဘသူမှမလုပ်ရဲကြပါဘူးသူတို့သိမ်းသွားတာကိုရွာသူရွာသားတွေဒီအတိုင်းပဲကြည့်နေရတာပါတောင်သူတွေကကိုပိုင်ချန်တယ်လဲမသွားရဲကြပါဘူးသိမ်းထားတဲ့ချန်မြေတွေပတ်ပတ်လည်မှာအုတ်တိုင်းတွေလည်းခတ်နေပါတယ်နောက်ပြီးညနေ6နာရီဆိုအပြင်မထွက်ရဆိုပြီးအမိန်ပေးထားလို့ဘသူမှမထွက်ရဲကြပါဘူးညဆိုရင်လည်းကောင်းကောင်းမအိပ်ရပါဘူးရွာသားတွေလှုပ်လှုပ်ရှက်ရှက်လို့ရင်အိမ်တွေကိုမီးတင်ဆိုပြီးတော့လည်းပြောပါတယ်တဲ့အခုဆိုလှုပ်ရှားစရာကိုပိုင်မြေနဲ့ခြံတွေကိုမသွားရဲအောင်အမျိုးမျိုးခြောက်လန့်ထားပါတယ်ရွာအပြင်ထွက်လို့သူတို့နဲ့တွေ့ရင်တနက်နဲ့ပြတ်သက်မယ်လို့လည်းချိန်ချောက်ထားပါတယ်တောသူတောင်သားတွေမှာတနေ့တနေ့ကြောက်လန့်နေကြရပါတယ်တဲ့ဒီအကြောင်းကိုတင်ပြပေးဖို့တောင်းဆိုပါတယ်သတင်းပေးဖို့သူရဲ့နာမည်ကိုတော့မဖော်ပြပါနဲ့လို့ရေးသားပေးပို့လာတာပါရှင်အခုဆက်ပြီးတော့သခိုင်းကဦးစင်တပါပေးပို့လာတဲ့စာကိုတင်ပြပေးပါမယ်။မင်္ဂလာပါ RFA ဦးစင်ကသခိုင်းတိုင်းဟုံမလင်းမြို့နယ်မင်းနယ်နမ်ခန်းအုပ်စုရွာသားရွာကဆရာတော်ပါ။ဦးစင်တို့အုပ်စုထဲမှာလမ်းပန်းဆက်သွယ်ရေးအရန်ကိုခတ်ခဲ့ပါဗျ။ဖုန်းလိုက်လည်းမရပါဘူး။ဘယ်ကိုအကူအညီတောင်းရမလဲမသိလို့သက်ဆိုင်ရာကိုတင်ပြပေးဖို့အခုလိုစာရေးအကူအညီတောင်းလိုက်ရတာပါ။ကျေးဇူးပြုပြီးတော့ဒီစာကိုဖတ်ပေးပါ။ RFA ကျမ်းမာချမ်းသာကြပါစေဆိုပြီးတော့ပေးပို့လာတာပါရှင်။
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 0392 235 4218ကိုဆက်လုပ်နိုင်ပါတယ
်အခုဆက်ပြီးတော့ဆရာနာရှင်ခစ်ပြက်မှာဖြစ်ပြက်နေကြတာလေးတွေရေးသားလိုက်ပါသည်ဆိုပြီးတော့ရန်ကုန်မှာဖြစ်နေတဲ့အကြောင်းတချို့နဲ့ပတ်သက်လို့ပေးပို့လာတဲ့စာကိုလည်းတင်ပြပေးပါဦးမယ်မရန်ကုန်မြို့နယ်စီပင်တွေကNLD လက်ထက်ကြွေးကြံများဆိုပြီးအခွန်မျိုးစုံကိုအတင်းအကျပ်ကောက်နေကြပါတယ်။ပြီးတော့ဆိုင်လိုက်စင်တွေကိုလည်းအတင်းအကျပ်တိုးခိုင်းနေကြပြီးဝင်ဆောင်ကဖောင်ကဆိုပြီးတော့လည်းအပိုကြီးတွေတောင်းယူနေကြပါတယ်တဲ့။အလားတူပဲအင်းစိန်မြို့နယ်အင်းစိန်လမ်းမကြီးဘေးအနောက်ကျွကုန် RND ရှေ့ကတိုင်းဆိုင်ပြိုးရေးယုံကြည်နေရကိုလည်း NLD အစိုးရလက်ထက်ကဓာတ်စီဆိုင်ခွင့်မပြုဘဲရှိရကနေအခုဆရာနာရှင်လက်ထက်မှာဓာတ်စီဆိုင်အဖြစ်လုံးလိုက်ကြပါတယ်။ဒီအကြောင်းတွေကိုဥပဒေတွေကိုလေးစားလိုက်နာကြဖို့ပြောဆိုနေကြတဲ့ဆရာနာရှင်တွေသိရှိကြဖို့ RFA ကနေရေးသားလိုက်ပါတယ်။အကောင့်ကိုမဖော်ပြဖို့လေးစားစွာမြတ်တာရက်ခံအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင
်။ RFA ကိုစာရေးပြီးပေးပို့ခြင်းလို့ဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ။
ခုတခါတော့မြောက်တကုံကပေးပို့လာတဲ့စာကိုတင်ပြပေးခြင်းပါတယ် RFA ပေးစာပြန်စာမင်္ဂလာပါကျွန်တော်ကမြောက်တကုံမှာနေပါတယ် Wave Pay ကိုအသုံးပြုသူဖြစ်ပြီးတော့ Wi-Fi ကို Wave Pay ကနေတဆင့်ဆောင်တာပါတဲ့ Wave Pay အကောင့်ထဲကိုငွေဖြည့်ရင်လဲငွေထည့်ကပေးရပါတယ်အကောင့်ထဲကငွေကိုပြန်ထုတ်ရင်ထုတ်ခကို Wave Pay ရုံးကလည်းထုတ်ခကောက်ပါတယ်ပြီးတော့ဆိုင်ရှင်တွေကလည်း Wave Pay ထုတ်ခကိုအစမတန်တောင်းခံနေပါတယ်ဥပမာသသိန်းထုတ်ရင်6,000လောက်တောင်းနေပါတယ်ဒီအကြောင်းကို RFA ပေးစာပြန်စာကနေပြောပြပေးစီလိုပါတယ်ဆိုပြီးတော့ရေးသားပေးပို့လာတာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ရဲ့ပေးစာပြန်စာကန်တာကိုစာတွေဆက်သွယ်ပေးပို့ခြင်းရတော့ပေးပို့ခြင်းတဲ့အကြောင်းအရာအချက်အလက်တွေကို RFA Burmese ရဲ့ Facebook Messenger ကနေပြီးတော့လည်းပေးပို့နိုင်ပါတယ်ဒါမှမဟုတ်ရင်လည်း rfa.burmese@gmail.com ကဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ်0392235 4218ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုတင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားပါအောင်ရှင်